ဒီယမဂျီယိုနာရင်ဒရာမိုရီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ကိုဗစ် -19 ကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေကိုတယ်လီဖုန်းကတဆင့်ဆွေးနွေးခဲ့တယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဧပြီလ30ရက်စွဲနဲ့အဲ့ဒီကြေညာချက်မထုတ်ပြန်ခင်လေးမှာပဲအိန္ဒိယဝန်ကြီးချုပ်မိုရီကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ကောင်းမွန်တဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့သူ့ရဲ့ Twitter မှာရေးသားထားခဲ့ပါတယ်။လက်တလောဖြစ်ပေါ်နေတဲ့ COVID-19 အခြေအနေကိုသူတို့တို့ဆွေးနွေးခဲ့ကြောင်းနဲ့နိုင်ငံခြားထူးခြားကောင်းမွန်တဲ့ဆက်ဆံရေးနဲ့အိန္ဒိယရဲ့အိန္ဒိချင်းတွေသာပထမဘဝရကိုအခြေခံပြီးအခက်အခဲတွေကိုအတူဖြေရှင်းသွားဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့ဝန်ကြီးချုပ်မိုရီက Twitter မှာရေးခဲ့ပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့နိုင်ငံအတွင်းနဲ့ဒေသတွေမှာလက်လောဖြစ်ပေါ်နေတဲ့ COVID-19 အခြေအနေကိုခေါင်းဆောင်တို့ဆွေးနွေးခဲ့ကြပြီးကုသရောဂါပြန့်နှံ့မှုကိုထိန်းချုပ်ကင်တွယ်ဆောင်ရွက်နေပုံတွေကိုလည်းတဦးနဲ့တူအသိပေးကြတယ်လို့ဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့အိန္ဒိချင်းသာပထမဘဝရမှာမြန်မာနိုင်ငံရဲ့အရေးပါပုံကိုထည့်သွင်းစဉ်းစားရင်းဝန်ကြီးချုပ်မိုရီကမြန်မာနိုင်ငံရဲ့ COVID-19 ရောဂါတိုက်ဖျက်ရေးအတွက်အိန္ဒိယနိုင်ငံကအကူအညီပေးဖို့အစဉ်သင်းရှိနေတယ်ဆိုတာကိုလည်းပြောခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ဒါပြင်အိန္ဒိယနိုင်ငံတွင်းမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုလိုအပ်တဲ့အကူအညီပေးဖို့ဝန်ကြီးချုပ်မိုရီကအာမခံခဲ့သလိုမြန်မာနိုင်ငံတွင်းကအိန္ဒိယနိုင်ငံသားတွေနဲ့ပူးပေါင်းဆောင်ရွက်ပေးတဲ့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုကျေးဇူးတင်ရှိကြောင်းလည်းပြောခဲ့ပါတယ်။နောက်ဆုံးမှာခေါင်းဆောင်တို့ကြားအဆက်အသွယ်မပြတ်ရှိဖို့နဲ့ COVID-19 ကြောင့်ပေါ်ပေါက်နေတဲ့လက်ရှိနဲ့အနာဂတ်စင်ကုန်ချက်တွေကိုရင်းဆိုင်ဖြေရှင်းရမှာအတူလက်တွဲလှုပ်ဆောင်ကြဖို့ကိုလည်းခေါင်းဆောင်တို့သဘောတူညီခဲ့ကြတယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။